လွန်ခဲ့တဲ့နှစ်နှစ်ကျော်ကပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကြီးစဉ်အမှတ် MH370 ဘိုးအင်းလေယာဉ်ကိုရှာဖွေနေတဲ့လုပ်ငန်းအဆုံးသတ်တော်မှာဖြစ်ပါတယ်။လက်ရှိရှာဖွေရေးလုပ်နေတဲ့ဒေသကိုလုံးဝရှာဖွေပြည့်စည်သွားပြီဆိုရင်ရှာဖွေရေးလုပ်ငန်းကိုရဆိုင်တော့မယ်လို့အိန္ဒိယသမုဒ္ဒရာမှာပူးတွဲရှာဖွေရေးလုပ်နေကြတဲ့မလေးရှား၊ဩစတြေးလျနဲ့တရုတ်နိုင်ငံတွေကတည်ယူပို့ဆောင်ရေးဝန်ကြီးတွေသဘောတူလိုက်ကြတာပါ။မလေးရှားနိုင်ငံမှာဒီကနေ့ဝန်ကြီးတွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုဆုံးဖြတ်ချက်ကိုကျင်းပတာပါ။ခိုင်လုံတဲ့တည်ရင်အချက်လက်တစ်ခုခုရလာမယ်ဆိုရင်တော့ရှာဖွေရေးလုပ်ငန်းကိုအသစ်ပြန်လုပ်ဖို့စဉ်းစားမယ်လို့မလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးလျိုချောင်လိုက်ကပြောပါတယ်။လူပေါင်း239ရောက်ပါသွားတဲ့လေယာဉ်ဟာ2014ခုနှစ်မတ်လ10ရက်နေ့ကကွာလာလမ်ပူမြို့တော်ကနေဘေကျင်းမြို့တော်ကိုပြန်တမ်းနေချိန်တွင်ပျောက်ဆုံးသွားတာပါ။လေယာဉ်ပေါ်ပါခီးတဲ့သုံးပုံနှစ်ပုံဟာတရုတ်နိုင်ငံသားတွေဖြစ်ပါတယ်။လေယာဉ်ဘာကြောင့်ပြက်ကြတယ်၊ဘယ်လိုပြက်ကြတယ်ဆိုတာကျွန်တော်တို့မသိပါဘူးလို့မလေးရှားလေကြောင်းလိုင်းရဲ့အမှုဆောင်အရာရှိချုပ်အာမက်ဂျိုဟာရီယာယာကအဲ့ဒီအချိန်ကပြောခဲ့ပါတယ်။စပန်ဆိုင်ရာဆူရတဲ့ချိုးရင်မှုလေရင်မှုကိုအနှောက်အယှက်ပေးခံရတာဒါမှမဟုတ်အကြမ်းဖက်ဝါဒနဲ့တိုက်ခိုက်ခံရတာတွေအပါအဝင်ဖြစ်နိုင်ခြေတွေအားလုံးကိုထည့်သွင်းစဉ်းစားပါတယ်လို့စုံစမ်းစစ်ဆေးသူတွေက2014ခုနှစ်မှာပြောထားပါတယ်